မြန်မာနိုင်ငံဆင်အနာတိတ်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီလို့ကုလသမဂ္ဂကလေးသင်ငယ်ရန်ပုံငွေအဖွဲ့ UNICEF ကမတ်လ23ရက်အင်္ဂါနေ့မှာပြောပါတယ
်။ UNICEF says that as of today at least 23 children have reportedly been killed in the violence.
ကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်အရဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအကြမ်းဖက်မှုတွေအတွင်းတေဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီးထိခိုက်ဒဏ်ရာရတဲ့ကလေးငယ်အနည်းဆုံး17ဦးရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဖာဟန်ဟတ်ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြီးအစ်စ်အသုံးပြုတာအပါအဝင်ကလေးတွေအပေါ်ဆက်ပြီးတိုက်ခိုက်မှုရှိနေတာကိုမြန်မာဆိုင်ရာကုလသမဂ္ဂရုံးဘက်ကအထူးစိုးရိမ်ကြောင်းပြောပါတယ်။ကလေးတွေနဲ့လူငယ်တွေဘေးကင်းစီရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းမဖက်ကြဖို့လည်းထပ်ပြီးတောင်းဆိုပါတယ်။ဆင့်အနာသိမ့်ပြီးနောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တေဆုံရသူတွေထဲမှာမန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်အပါအဝင်ကလေးငယ်20ကျော်ရှိကြောင်းကလေးလူငယ်စောင့်ရှောက်မှုပေးနေတဲ့ Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ကလည်းအင်ကာနေမှာပြောပါတယ်။မန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်တနက်ကြီးထိတေဆုံခဲ့ရမှုဟာဆိုရင်ဖေဖော်ဝါရီလတရက်နေ့ဆင်အနာသိမ့်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံရသူတွေတဲ့အသက်အငယ်ဆုံးဖြစ်ပါတယ်။တနင်္လာနေ့မှာလဲမန္တလေးစင်ကြေဘုံရက်ကွက်ကအသက်14နှစ်အရွယ်ယောက်ျားကလေးတဦးကြီးထိတေဆုံခဲ့ရပါတယ်
။ကျွန်တော်ရေတော့ပေါ့အောင်လောက်ဝယ်သေးလား။မမဆိုင်ရဘူ
း။ကျွန်တော်တို့ရေတော့ပေါ့အောင်ချက်ပြီးတိုင်ဝဲဝင်ကြမယ်။ဒီမှာဝမ်းမနေပါနဲ့ဒီလိုမြင်လို့
ရှင်ဘတ်ကိုကြီးထိပြီးတေဆုံခဲ့ရတဲ့အသက်14နှစ်အရွယ်မောင်ထွန်းထွန်းအောင်ကိုအင်္ဂါနေ့မှာမိသကျူပါတယ်။မန္တလေးမြည်ရင်တအင်ယာဝင်းမှာတနင်္လာနေ့တုန်းကစစ်တပ်နဲ့ရဲကရက်ွက်တင်းဝင်ပြီးတနက်နယ်ပစ်ခတ်ချိန်မှာဆန္ဒပြပွဲတွေမရှိဘူးလို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။အနာသိန်းစစ်တပ်ရဲ့တနက်ကြီးထိတေဆုံခဲ့ရသူမောင်ထွန်းထွန်းအောင်ကလမ်းမဲ့ဇူလိုင်လမှာ15နှစ်ပြည့်မှာပါ။ငြင်းချစွာဆန္ဒပြသူတွေအပေါ်တေးကြတဲ့အထိပြစ်မှတ်ထားတိုက်ခိုက်ခံရမှုအတွင်းကလေးတွေပါဝင်နေတဲ့အတွက်တုံ့လှုပ်ခြောက်ခြားရကြောင်းကလေးတွေအတွက်ဘေးကင်းလုံခြုံတဲ့နေရာဖြစ်ရမယ်။အိမ်မှာနေရင်တည်ဆုံးခဲ့ရတဲ့ဆိုတဲ့ကိစ္စတွေအပေါ်မှာအထူးစိုးရင်ကြောင်း Save the Children အဖွဲ့ကပြောပါတယ်။နေ့စဉ်ဒီပါကလေးငယ်တွေတည်ဆုံးနေရတာကိုကြည့်ရင်လုံခြုံရေးတပ်ဖွဲ့တွေဟာလူတွေရဲ့အသက်အန္တရာယ်ကိုလုံးဝအလေးမထားတော့တဲ့သရုပ်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့နိုင်ငံတော်ကလေးငယ်20ကျော်တည်ဆုံးခဲ့ရမှုအပေါ်တုံ့လုံခြောက်ခြားရတယ်လို့ပဲအသက်17နှစ်အရွယ်မိန်းကလေးငယ်တဦးအပါအဝင်တရားဥပဒေမဲ့ဖန်ခံထားတဲ့အ ਨੇ ဆုံးကလေးငယ်16ဦးရဲ့ဘေးကင်းလုံခြုံမှုကလည်းစိုးရိမ်ပွဲဖြစ်တယ်လို့ Save the Children အဖွဲ့ကပြောဆိုထားပါတယ်ရှင်။